တရုတ်နိုင်ငံဝူဟန်ကဆက်ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်တရုတ်နိုင်ငံစီးပွားရေးကိုထိခိုက်မှုတွေကြုံရပြီလို့တရုတ်တာဝန်ရှိသူတွေကအခုတနင်္လာနေ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါတယ်။ခီးသွားလာရေးဟိုတယ်နဲ့စားတောက်ဆိုင်လုပ်ငန်းရုပ်ရှင်နဲ့ဖျော်ပြီးစားတဲ့ကဏ္ဍတွေကိုအကြီးအကျယ်ထိခိုက်တက်ရောက်နေတာကြောင့်စီးပွားရေးကိုပါတက်ရောက်မှုတွေရှိလာတယ်ဆိုပြီးတော့တရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ပြင်းကြောင်းလေးကော်မရှင်ရဲ့ဒုတိယညွှန်ကြားမှုလီယန်ဝေလင်ကသတင်းထုတ်တွေကိုပြောဆိုသွားတာပါ။ဒါပေမဲ့လို့ဒီတရုတ်နိုင်ငံအနေနဲ့ကယောဂပူထင်းချုပ်ရေးကိုနည်းနည်းလေးလေးဆောင်ရွက်နိုင်ပါတယ်လို့လည်းသူကအာမခံပြောကြားသွားပါတယ်
။疫情对经济影响的大小取决于疫情防控的进展。
ယောဂထင်းချုပ်ရေးနဲ့ကာကွယ်ဆောင်ရွက်ချက်တွေကိုသေချာပေါက်အောင်မြင်အောင်ဆောင်ရွက်နိုင်မယ်ဆိုတာယုံကြည်တဲ့အကြောင်းနဲ့ယောဂကူးစက်မှုတွေကြောင့်ထိခိုက်မှုတွေကိုလည်းရော့ချနိုင်အောင်ဆောင်ရွက်နိုင်မယ်လို့တရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ပြင်းကြောင်းလေးကော်မရှင်ဒုတိယညွှန်ကြားမှုကသတင်းစာရှင်းလင်းပွဲအတွင်းပြောသွားတာဖြစ်ပါတယ်။ပြုံးနေတဲ့ကူပိတ်ရက်တွေအပြီးအခုတရင်းလာနေဈေးကွက်ဖွင့်ချိန်မှာတော့ virus ကိုကူးစက်ပြန့်ပွားလာတာကိုစိုးရိမ်ပြီးတော့ယင်းနှောင့်နယ်သူတွေဟာတရုတ် stock ဈေးကွက်တွေကနေဒေါ်လာဘီလီယံ400ကျော်ကိုရောင်းထုတ်လိုက်တာမဟုတ်လို့အာရှ stock ဈေးကွက်တွေဈေးထိုးကျသွားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ဈေးကွက်ဖွင့်ချိန်ကလေးကလည်း stock ဈေးတွေကျဆင်းနေတာဖြစ်ပါတယ်။ virus ကူးစက်ပြန့်နှံ့မှုတွေတိုးလာတဲ့အတူပဲဝူဟန်အပါအဝင်ဟူပေပြည်နယ်တွေကမြို့16မြို့မှာရှိတဲ့လူကြီးတန်း90ကိုတရုတ်ကသွားလာကန့်ပိတ်ပင်ထားပါတယ်။အခုဆိုရင်တော့တရုတ်နိုင်ငံမှာယောဂကုသခံရသူပေါင်းဟာလူပေါင်း 18,000 ကျော်သွားပြီလို့တရားဝင်ထုတ်ပြန်ထားတာပါ။အခုလိုမျိုး virus ကုသမှုတွေကြောင့်တရုတ်နိုင်ငံဘေကျင်းကအီဂရစ်နန်တော်၊ရှန်ဟိုင်းမှာရှိတဲ့ Disneyland နဲ့ Hong Kong Disneyland စတဲ့ဧည့်သည်အသွားအလာအများဆုံးခီးသွားနေရတယ်ပိတ်ထားရတယ်လို့ပဲနေ့စဉ်တရုတ်နိုင်ငံစီးပွားရေးလုပ်ငန်းတွေလည်းရပ်တန့်နေကြပါတယ်။